အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တိုက်ခိုက်ရေးတပ်တွေရဲ့တာဝန်ဒီနေ့ကုန်ဆုံးပြီးသွားတဲ့အခါစစ်သား 9,800 ကိုဆက်ပြီးတော့ထားလို့ရတယ်လို့အမေရိကန်သမ္မတဘဲရက်ကိုဘာမာကပြောလိုက်ပါတယ်။အာဖဂန်နစ္စတန်လုံခြုံရေးကိုအာဖဂန်တွေကပဲယူရတော့မှာဖြစ်တယ်လို့အိမ်ယူတော်ကနေကြေညာပြောကြားခဲ့တဲ့မင်ကွန်းမှာသမ္မတဥဘာမာကအခုလိုပြောခဲ့ပါတယ်
။ Starting next year, Afghans will be fully responsible for securing their country.
ရှင်းနှစ်ကစပြီးတော့အာဖဂန်တွေကသူတို့နိုင်ငံလုံခြုံရေးအတွက်ကိုအပြည့်အဝတာဝန်ယူရမှာဖြစ်ပါတယ်။အမေရိကန်အမှုတန်းတွေကအကြံပေးတဲ့ကဏ္ဍကနေပဲရှိနေတော့မှာဖြစ်ပါတယ်။အာဖဂန်မျိုးတွေ၊ရွာတွေ၊တောတွေ၊တောင်ကြားတွေမှာအမေရိကန်တပ်တွေကလုံခြုံရေးအတွက်ကင်းလှည့်တာမျိုးတွေလုပ်တော့မှာမဟုတ်ပါဘူး။ဒီတာဝန်တွေကိုအာဖဂန်ပြည်သူတွေကယူရတော့မှာဖြစ်ပါတယ်လို့သမ္မတဥဘာမာပြောကြားသွားခဲ့တာပါ။ပြီးခဲ့တဲ့10နှစ်လုံးအာဖဂန်နစ္စတန်စစ်ပွဲနဲ့အီရတ်စစ်ပွဲဟာအမေရိကန်နိုင်ငံသားရဲ့မူဝါဒမှာအထူးကလွှမ်းမိုးနေခဲ့ပြီးတော့အဲဒီစာမျက်နှာကိုခြံထားခဲ့ဖို့အချိန်တန်ပြီလို့လည်းပြောကြားခဲ့ပါတယ်။လက်ရှိအာဖဂန်နစ္စတန်မှာအမေရိကန်စစ်သား32,000ရှိနေပါတယ်။အရင်3,000ရှိခဲ့ရာကနေလျှော့ချထားတဲ့အရေအတွက်ဖြစ်ပါတယ်။2015ခုနှစ်မကုန်ခင်အထိဒီစစ်သားအရေအတွက် 9,800 နဲ့2018ခုနှစ်ဇန်နဝါရီသူအမေရိကန်သမ္မတတာဝန်ကနေမဖယ်ရှားပေးခင်တပ်သားအရေအတွက်တထောင်အောက်ဖြစ်အောင်လို့လျှော့ချသွားမှာဖြစ်တယ်လို့လည်းကြေညာခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အမေရိကန်တပ်အင်အား3,000တောင်မှနိုင်အောင်မလုပ်နိုင်ခဲ့တာအာဖဂန်တွေကိုတင်နန်းပေးဖို့အမေရိကန်စစ်သား 9,800 ကလုံလောက်မှာမဟုတ်ဘူးလို့အာဖဂန်အထက်လွှတ်တော်ဒုတိယဥက္ကဋ္ဌက VOA ဒါရီဌာနကိုပြောကြားခဲ့ပါတယ်။အာဖဂန်သမ္မတအသင်းနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုထပ်ရအောင်လုပ်ဖို့အတွက်ကိုလည်းသူကတိုက်တွန်းခဲ့ပါတယ်ရှင်။